အမေရိကန်ဒေါ်လာဘီလီယံ200တန်းမှုရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးပြီးကောက်ခံဖို့အတွက်သမ္မတဒေါ်နယ်ထရန့်အစိုးရစဉ်းစားနေတယ်လို့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေကဗိုလ်တဖူးနေမှာပြောပါတယ်။ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပြန်ပြီးစနိုင်မလားဆိုတဲ့စမ်းစစ်မှုတွေပြောဆိုမှုတွေနှစ်နိုင်ငံကြားရှိနေချိန်မှာပဲအခုလိုပြောလာတာပါ။တရုတ်နိုင်ငံအနေနဲ့သူတို့ရဲ့လုပ်ရည်တွေပြောင်းလဲလာအောင်အားပေးတဲ့အနေနဲ့မှန်ကန်တဲ့လုံဆောင်ချက်တွေချမှတ်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းနေနဲ့အခွန်ပိုးပြီးချရေးကိစ္စကိုစမ်းစစ်ဖို့အမေရိကန်ကုန်သွယ်အထူးကိုယ်စားလှယ် Robert Lighthizer ကိုသမ္မတ Trump ကညွှန်ကြားထားတယ်လို့သတင်းတောက်တွေကိုပြောဆိုပွဲတစ်ခုမှာတာဝန်ရှိသူတွေကပြောပါတယ်တရုတ်ကလာတဲ့တလာဗီယာငါးတွေကစပြီးပြိဘောကတွေလျှက်စင်မီဆန်ရဲ့ထုတ်ကုန်တွေအထိပါဝင်တဲ့ဒေါ်လာဘီလီယံ200ဘူးကုန်ပစ္စည်းတွေပေါ်မှာအခွန်တိုးခေါက်ရေးကိစ္စမှာအခုလိုပြောင်းလဲဖြစ်လာတဲ့အတွက်ဒီကိစ္စပေါ်လူလူရဲ့ထင်မြင်ယူဆချက်ပေးဖို့အရင်ဩဂုတ်လ30ကိုနောက်ဆုံးရက်ထားသတ်မှတ်ထားရကနေအခုစက်တင်ဘာ5ရက်နေ့ပြောင်းပြီးတော့ရက်တိုးသတ်မှတ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်